ဘိုးတိုင်းရေရာရှည်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်အကြားကမြေဟာအချို့နဲ့ပတ်သက်တဲ့ပိုင်ဆိုင်ခွင့်လက်မှတ်ကို KNU ကရင်အမျိုးသားအစည်းအရုံးကထုတ်ပေးထားပါတယ်။ဒါပေမဲ့ဒီလိုလုပ်တာဟာအငင်းပွားစရာပြဿနာဖြစ်နိုင်တာမို့ဘိုးတိုင်းအစိုးရအဖွဲ့နေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဌာနကလွန်ခဲ့တဲ့လကကန့်ကွက်လိုက်ပါတယ်။ဒါကိုကြည့်ရင်တိုင်းရင်းသားလက်နက်ကိုင်တွေနေပေါင်းများစွာကြီးစိုးခဲ့တဲ့ဒေသမှာဘဟုအစိုးရပြတ်ထန်းတဲ့ဥပဒေကိုမကျင့်သုံးတာထင်ရှားပါသည်။ဘဟုအစိုးရအာဏာစက်မတိရောက်တဲ့ဒေသမှာဒလေထုံးဆောင်ဥပဒေကိုအသုံးများပါသည်။နှစ်ပေါင်းများစွာပြည်တွင်းစစ်ဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံနေရာအတော်များများကိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကချုပ်ကင်ထားတာတွေ့ရပါသည်။အစိုးရတပ်ကဖွဲ့စည်းထားတဲ့ပြည်သူစစ်သို့မဟုတ်နေကြားဆောင်တပ်ရဲ့ချုပ်ကောင်အောက်မှာကြားရောက်နေတဲ့နေပြည်တော်လည်းရှိပါသည်။တိုင်းမတ်တပ်ဖွဲ့ရဲ့လက်အောက်ခံဒေသမှာတလေထုံးဆောင်ကိုလိုက်နာတာရှိသလိုချုပ်ကင်တဲ့တပ်ဖွဲ့ရဲ့တရားစီရင်မှုကိုနာခံတာမျိုးလည်းရှိပါသေး။ဒါပေမဲ့တိုင်းမတ်တပ်ဖွဲ့တွေကျင့်သုံးနေတဲ့တရားစီရင်ရေးကိုဒေသကမဟုတ်တဲ့အပြင်လူတွေမသိကြတာများပါသေး
။ဒါကြောင့်တိုင်းမတ်တပ်ဖွဲ့တွေကျင့်သုံးတဲ့တရားစီရင်ရေးစနစ်ကိုသိရှိနိုင်ဖို့အတွက် Asia Foundation ကသူတေသီ Brian McCartan နဲ့ Kim Joliffe ကိုတာဝန်ပေးပါတယ်။အစိုးရအာဏာစက်မရောက်နိုင်တဲ့ကျေးလက်ဒေသတွေမှာဓလေ့ထုံးစံကိုအခြေခံတဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးတယ်လို့ဆိုပါရယ်။အင်္ဂလိပ်ကိုလိုနီခေတ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်အသင့်အတင့်ရတဲ့ပြည်နယ်တွေမှာဓလေ့ထုံးစံဥပဒေလွှမ်းမိုးမှုများပြီးဓာတ်ရိုက်အုပ်ချုပ်တဲ့ပြည်မမှာတော့ကိုလိုနီဥပဒေကိုကျင့်သုံးကြပါရယ်။ဒါကြောင့်ပြည်မနဲ့ရောနှုံးမှုများတဲ့ကရင်နဲ့မွန်ပြည်နယ်မှာကိုလိုနီဥပဒေလွှမ်းမိုးမှုပိုများတာတွေ့ရပါရယ်။KNU ခေါင်းဆောင်စောပဦးကြီးဟာအင်္ဂလန်မှာဥပဒေပညာသင်ကြားခဲ့သူဖြစ်လို့ KNU တရားစီရင်ရေးနဲ့ရဲတပ်ဖွဲ့ဟာဗြိတိသျှကိုလိုနီဥပဒေမှာအခြေခံထားပါတယ
်။ဒါကြောင့် KNU နေမြေမှာတရားစီရင်ရေးနဲ့တရားရေးကိုအခိုင်အမာတည်ဆောက်ထားပါတယ်။တရားရေးဌာနတရားစီရင်ရေးဌာနနဲ့ရဲအဖွဲ့စသဖြင့် KNU မှာဌာန3ခုရှိပါတယ်။တရားရေးဌာနဟာဥပဒေပြဋ္ဌာန်းမှုနဲ့တရားဥပဒေဘူတုတ္တပြန်ပေါင်းမှုအတွက်တော်ဝင်ယူရပါတယ်။တရားရေးဌာနဟာဘူကွန်ပတီမှာပါဝင်ပေမဲ့ခရိုင်နဲ့မြို့နယ်အစ်စ်မှာမပါဝင်ပါဘူး။တရားစီရင်ရေးဌာနဟာပြည်ကြားလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်။တရားရုံးချုပ်မှာတရားသူကြီး3ဦးရှိပြီး၄နှစ်တစ်ကြိမ်ကျင်းပတဲ့ KNU Congress ကရွေးကောက်တင်မြှောက်သူတွေဖြစ်ပါတယ်။ခရိုင်နဲ့မြို့နယ်မှာတရားသူကြီး2ဦးစီကိုနှစ်နှစ်တစ်ခါရွေးကောက်တင်မြှောက်ပါတယ်။တရားသူကြီးမှသာအမှုစစ်ဆေးနိုင်ခွင့်ရှိပေမဲ့လက်တွေ့မှာတော့KNLD တမှုတွေကလည်းအမှုကိုစီရင်ဆုံးဖြတ်တာမျိုးတွေရှိပါလေ
KNPF ကကရင်ရဲတပ်ဖွဲ့ကို1992ခုနှစ်မှာတည်ထောင်ပြီး KNU နယ်မြေတည်ငြိမ်ရေးအတွက်တာဝန်ယူရပါတယ် KNU နယ်မြေဖြစ်တဲ့ခရိုင်ခုနှစ်ခုမှာကရင်ရဲတပ်ဖွဲ့ဝင်600ကျော်နေရာခြားထားပါတယ်ခရိုင်၄ခုမှာအကျဉ်းထောင်ရှိပြီးမြို့နယ်အစ်စ်မှာမရှိပါဘူး KNU တရားစီရင်ရေးကိုလက်နက်ကင်ပဋိပက္ခကာလနဲ့အစင်းပြေအောင်စီမံထားဖို့ရပါတယ်။မွန်ပြည်သက်ပါတီမှလည်း1995အပြည့်ရသဘောတူချက်အရကိုပိုင်အုပ်ချုပ်ခွင့်ရနေမြေအချို့ရှိပါတယ်။အဲ့ဒီထဲမှာထိုင်းနဲ့ဆက်ဆက်နေတဲ့အပိုင်းဟာအကြီးဆုံးဖြစ်ပြီး KNU နဲ့ပိုင်ဆိုင်မှုအငင်းပွားတဲ့နေမြေတွေလည်းရှိပါတယ်။မွန်ပြည်သက်ပါတီတရားစီရင်ရေးဟာအုပ်ချုပ်ရေးလက်အောက်မှာရှိနေပါတယ်။ဗဟိုတရားရေးကော်မတီ၊ခရိုင်ကော်မတီနဲ့မြို့နယ်ကော်မတီရှိပြီးကိုလိုနီခေတ်ဥပဒေကိုပြန်လဲပြင်ဆင်ကျင့်သုံးတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်နဲ့မြန်မာပြည်မြောက်ပိုင်းကလက်နက်ကိုင်အဖွဲ့အုပ်ချုပ်တဲ့ဒေသဟာစစ်စင်ရေးအရာဖွဲ့စည်းထားကြတာဖြစ်လို့အုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာအခြေခံလောက်တာရှိပါတယ်။လက်နက်ကိုင်သူကဖမ်းဆီးပြီးကျေးလက်ဓလေ့ထုံးဆောင်ဥပဒေအရစီရင်ချက်ချပါတယ်။ KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီကတော့ဝါရင်အဖွဲ့ဝင်တွေရေးဆွဲထားတဲ့ဥပဒေစာအုပ်အရအငင်းပွားမှုနဲ့မှုခင်းအသေးစားတွေကိုစစ်ဆေးပါတယ်ဘ ਹੁ ခရိုင်မြို့နယ်အစင်းစစ်မှာတရားရေးကော်မတီတွေရှိပါတယ်တိုင်းရင်းသားတပ်ဖွဲ့တိုင်းမှာပြည်ကြားတရားစီရင်ရေးစနစ်တည်ရှိကြပါတယ်ဒါကြောင့်မို့တိုက်ပွဲကာလမှာမတီးမငြိမ်ဖြစ်ပေမဲ့တိုက်ပွဲမရှိတဲ့အခါမှာတရားရေးစနစ်ကိုပြန်လည်ကျင့်သုံးနိုင်ကြပါတယ်တိုင်းရင်းသားတရားရေးစနစ်ချက်ခိုင်တဲ့ဒေသတွေမှာလူစုကိုင်းတွေခြေကိုယူဖို့ခက်ခဲပါတယ်တချို့နေရာတွေမှာတိုင်းရင်းသားစနစ်ကိုအစိုးရစနစ်တည်ပိုပြီးနှစ်သက်ကြပါတယ်ထိတ်ချုပ်မှုရှုပ်ထွေးတဲ့နေရာတွေမှာသာဒေသခံတွေဟာသူတို့နဲ့အကန့်အညီဆုံးဖြစ်တဲ့တရားစီရင်ရေးစနစ်ကိုရွေးချယ်တယ်လို့ဆိုပါတယ် နန်းတက္ကအဖွဲ့ကြီးတွေကြီးစိုးတဲ့နေပြည်တော်တရားစီရင်မှုကိုအလွဲသုံးစားလုပ်တာတွေရှိပါတယ်။တိုင်းရင်းသားတရားစီရင်ရေးမှာဒလေထုံးစံရင်ကျေးမှုလူမှုစီးပွားရေးနဲ့နိုင်ငံရေးအရာကွဲပြားခြားနားတာတွေကိုပြုပြင်ပြောင်းလဲရမှာသတိထားသင့်ကြောင်းသုတေသီ Brian McCartney နဲ့ Jim Joliffe ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ။